ရခိုင်ပြည်နယ်တပြည်လုံးကိုအရေးပေါ်အခြေအနေဖြစ်နေပြည်ညာလိုက်ကြောင်းဒီကနေ့ည7:00တရင်စဉ်အတွင်းမှာထည့်သွင်းကြေညာသွားပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ကလည်းလက်ရှိရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်စုပုံမှုတွေကိုဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့အခုအတန်းမလွှင့်ခင်ကလေးမှာပဲတိုင်းပြည်ကိုပြောကြားတဲ့မိခွန်းနဲ့မှထည့်သွင်းပြောကြားသွားခဲ့ပါတယ်။အဲ့
ဒါနဲ့တစ်ဖက်အကြမ်းဖက်ဆက်ဖြန့်ပြေးကြမယ်ဆိုရင်ရခိုင်ပြည်နယ်တွင်မှာကပုံမှုချက်ပြောင်းပွားများလာစေနိုင်တဲ့အခြေအနေရှိပါတယ်။အကြောင်းအဖို့ပြောတာများလဲပါဝင်ဥက္ကဋ္ဌလာနေပါလေဒီလိုသာဖြစ်လာခဲ့ရင်အပင်ကူးကြောင်းသာရှိစေတဲ့ကျွန်တော်တို့နိုင်ငံရဲ့အစ်ငြိမ်းကြရေးဒီမိုကရေစီပေါ်ဆောင်ရင်းနဲ့ကွန်ပျူတာတွေအပေါ်ပြင်းပြင်းထန်ထန်ဖြစ်ခဲ့ဆုံးရှုံးမှုတွေဖြစ်ပေါ်လာနေစေတာကိုပြပါစီတို့များအားလုံးအထူးအထူးထားကြစေချင်ပါတယ်ကျွန်တော်တို့အစိုးရအနေနဲ့ဖြစ်ခဲ့ပြီးတဲ့ကိစ္စတွေအပေါ်မှာဥပဒေနဲ့ညီချင်းဆောင်ရွက်သွားမှာဖြစ်လို့ဒီလိုဖြစ်စဉ်ဖြစ်ရမျိုးတွေနောက်ထပ်မဖြစ်ပေါ်ရအောင်လဲဒီလိုဥပဒေစင်ရစီကမြန်နဲ့စနစ်ကပြင်းပြင်းဆောင်ရပါမယ်
သမရကပြည်သူလူထုအားလုံးအတူတကပူးပေါင်းပြီးနိုင်ငံတည်ငြိမ်အေးချမ်းဆောင်အေးရန်အောင်ဆောင်ရွက်သွားဖို့လည်းတိုက်တွန်းသွားပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းကမြို့နယ်တချို့မှာတည်ငြိမ်အေးချမ်းမှုပြပြားတဲ့အခြေအနေတွေဖြစ်ပေါ်နေတာကြောင့်နိုင်ငံတော်အစိုးရကပုံမှန်144ကိုမနေ့ကဇွန်လ10ရက်နေ့မှာထုတ်ပြန်ခဲ့ပေမယ့်အခြေအနေတွေတည်ငြိမ်မှုရှိမလာပဲအကြမ်းဖက်စုပုံမှုတွေဆက်ပြီးဖြစ်ပွားနေတာကြောင့်ဆိုပြီးတော့ရခိုင်ပြည်နယ်လုံးကိုအရေးပေါ်အခြေအနေထုတ်ပြန်လိုက်ပါတယ်
။သို့တော်လည်းစုပုံကျန်းဆောင်မှုများမှာပုံမှန်များများကျေကျန်လာပြီးပြည်မှုဆိုင်ရာကျေတုံးဥပဒေပုံမှန်144ထုတ်ပြန်ဆောင်ရွက်ရုံဖြင့်ရခိုင်ပြည်နယ်တွင်အုပ်ချုပ်ရေးဆိုင်ရာလုပ်ငန်းများကိုထိရောက်အောင်ဆောင်ရွက်နိုင်စွမ်းမရှိတော့ကြောင်းတွေ့ရှိရသဖြင့်ပြည်သူများ၏လုံခြုံရေးနှင့်တည်ငြိမ်အေးချမ်းစွာနေထိုင်နိုင်ရေးကိုအမြန်ဆုံးပြန်လည်ဖော်ဆောင်ပေးနိုင်စေရန်အတွက်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်442ပုံမှန်ကွဲကာတီရာရခိုင်ပြည်နယ်တွင်ယနေ့မှစ၍အရေးပေါ်အခြေအနေကြေညာလိုက်သည့်အပိုက်3ပြည်တော်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ433ပုံမှွယ်ကာတီးယတောင်ဝထမ်းဆောင်ရာတွင်ထိရောက်မှုရှိစေရန်တမတော်၏အကူအညီကိုရယူဆောင်ရွက်ရမည်အပိုက်4ဤမိန့်သည်ယနေ့မှစ၍နောက်အမိန့်တစ်စုံတရားထုတ်ပြန်မှုမရှိမချင်းအတိဖြစ်သည်
ရခိုင်ပြည်နယ်တွင်းမှာအရေးပေါ်အခြေအနေကြီးညာလိုက်တဲ့အကြောင်းမြမတန်ကထုတ်လွှင့်သွားခဲ့တာပါရှင်။